ကမ္ဘာတဝန်းရုပ်ရှင်လောကမှာထင်ရှားဆုံးတစ်ခုဖြစ်တဲ့ကန်စီရုပ်ရှင်ပွဲတော်ရဲ့66ကြိမ်မြောက်အခမ်းအနားတွင်အမျိုးသမီးချင်းစုံမက်တဲ့အကြောင်းကိုအခြေခံရိုက်ကူးထားတဲ့ပြင်သစ်ဇာတ်ကားတကားနဲ့ဟောလိဝုဒ်ကဝါယန်တယောက်ဆောင်တူတို့ထိတ်တန့်စုတွေဆွကူသွားကြပါတယ်။စေကျော်သက်ရွယ်မင်းကလေးတယောက်နဲ့တကြီးပိုင်းအမျိုးသမီးတူတို့ရဲ့အချစ်ဇာတ်လမ်းဖြစ်တဲ့ Blue is the warmest color အပြရာဝအနွေးထွေးဆုံးလို့အမည်ပေးထားတဲ့ဇာတ်ကားကပမ်အော်ဒါအကောင်းဆုံးဆုကိုရရှိသွားတာပါ။တူနီးရှားနိုင်ငံဘွားဒါရိုက်တာအတလာတစ်ကချီချီကတော့အောင်မြင်တဲ့တော်လန်ရေးတစ်ခုကနေလွတ်လပ်မှုကိုမြန်နုပ်ပြီးလွတ်လပ်မှုရဲ့အောက်ရှင်သန်နေထိုင်နိုင်ခွင့်ရလာကြတဲ့ကျူနီးရှားလူငယ်တွေကိုသူရလာတဲ့ဆုနဲ့ဂုဏ်ပြုလိုတဲ့အကြောင်းပြောခဲ့ပါတယ်။နီဘရာစကာဇာကားထဲမှာအမွေဆက်ခံမှုအိမ်ပြန်လာတဲ့အဖိုးတို့တယောက်ဖြစ်နေတည်ယူဆောင်ခဲ့တဲ့ဟောလိဝုဒ်မင်းသားဘရုစ်ဒန်ကတော့အကောင်းဆုံးအမျိုးသားတည်ယူဆောင်ဆုရခဲ့တာပါ။အကောင်းဆုံးအမျိုးသမီးတည်ယူဆောင်ဆုကတော့ The Past အတိတ်ဆိုတဲ့ဇာကားကမင်းသမီးဘရနစ်ပေချိုကရရှိသွားပါတယ်။တခြားဆုတွေထဲမှာတော့ဒုတိယအကောင်းဆုံးဇာကားဆုဖြစ်နေ1960ပြည့်လို့နှစ်တွေတုန်းကကျေးလက်ဆိုတော့တယောက်ချောင်းကိုရိုက်ကူးထားတဲ့ Inside Lynn Davis အကောင်းဆုံးဒါရိုက်တာကရရှိသွားပြီးအကောင်းဆုံးဒါရိုက်တာဆုကိုတော့ Helly မြရှိရဲ့မူရစ်ဆေဝါမကူကိုင်းတွေအကြောင်းကိုရိုက်ကူးခဲ့တဲ့မက္ဆီကိုနိုင်ငံက Ahmed Escalante ကရရှိခဲ့တယ်လို့အကောင်းဆုံးဇာညွန်းဆုကိုတော့အချင်းပြတ်ချက်စားမှုတွေကိုစန့်ကျင်သူတရုတ်လူမျိုးတွေအကြောင်းကိုရိုက်ကူးထားတဲ့ Attach of Sin ဇာကားမှာတရုတ်လူမျိုး Jason K ကရရှိသွားခဲ့ပါတယ်။